ချင်းတန်လွင့်စီစဉ်မှဒေါက်တာရှင်မိတ်ဆွေများကိုမင်္ဂလာပါလို့နှုတ်ခွန်းဆက်သလိုက်ပါတယ်ရှင်။ဒေါက်တာရှင်များရှင်ခရစ်နှစ်2020ခုနှစ်နိုဝင်ဘာလ12ရက်မြန်မာတက္ကသိုလ်1383ခုနှစ်တရားမုံလာဇန်9ရက်တောက်ကြာနေ့မျော်လင့်ချင်းတန်မြန်မာစီစဉ်များကိုစတင်တန်လွင့်နေပါတယ်ရှင်။
တော်တော်ရှင်များခင်ဗျာမျောလင့်ချင်းအတန်မြန်မာအစီအစဉ်ကိုနက်နက်6နာရီမိနစ်30မှ9နာရီအထိ16မီတာ kHz 1653ညာပိုင်း9နာရီမှ9နာရီမိနစ်30အထိ25မီတာ kHz 1162ညာမှနေ့စဉ်အတန်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီကနေ့တောက်ချာနေ့မှထုတ်လွှင့်ပေးမယ့်အစီအစဉ်တွေကတရားဒေသနာဟောကြားခြင်းအစီအစဉ်မွေးနေ့မြတ်မှာပျော်စရာအစီအစဉ်တဘာဝဆေးဘက်ဆိုင်ရာအပင်များအကြောင်းအစီအစဉ်လို့ဖြစ်ပါတယ်ရှင
်ဝိနည်းများစွာလင်းလေးရာဝဲလေလိုင်းနံကအတများဝင်ပေနေတယ်ဝိနည်းတိုင်းကိုဖျားရှင်ချစ်ပါတယ်ချစ်ချင်းမြတ်တာကြောင့်လေးဟောကြားတယ်
တော်ကိုဆရာဦးတင်မောင်ဆန်းမှဟောကြားဝင်ငါပေးมาဖြစ်ပါတယ်ရှင်။나တော်တာစီရင်ခွန်အာယူကြပါစို့။
တော်တော်ရရှင်ဓမ္မမိတ်ဆွေပေါင်းတို့မင်္ဂလာပါလို့ရှိစွာနှုတ်ဆက်ကြပါတယ်။ဒီနေ့မင်္ဂလာနေ့တဲ့မှာအားလုံးစိတ်ရောကိုယ်ပါဝမ်းမြောက်ပျော်ရွှင်စွာနဲ့ဘုရားကိုယ်တော်ကိုချီးမွမ်းကြရအောင်။ဘုရားသခင်ကျွန်တော်တို့ကိုကောင်းချီးပေးတဲ့နေတူးနေ့မြတ်မှာကျွန်တော်တို့အားလုံးကစိတ်သောကတွေအားလုံးကိုဖယ်ရှားပြီးတော့ဒီနေ့ဘုရားပေးတဲ့နေ့တဲ့မှာကျွန်တော်အားလုံးစိတ်ရောကိုယ်ပါချွင်လန်းဝမ်းမြောက်စွာနဲ့ဘုရားရဲ့နေ့တူမွေးလျော်ကြရအောင်။ဒါဒီနေ့မှာဆိုရှင်ကျွန်တော်အနေနဲ့ပေးသွားမယ့်သတင်းစကားကတော့ယုံကြည်ခြင်းချီးလန်းယုံကြည်ခြင်းခြေလန်းဆိုတဲ့သတင်းစကားကိုပေးသွားမှာဖြစ်ပါတယ်။ဒီယုံကြည်ခြင်းခြေလန်းကတော့အာဗြဟံရဲ့ယုံကြည်ခြင်းခြေလန်းကိုပေးသွားမှာဖြစ်ပါတယ်။ဒါကြောင့်ချစ်တော်မိတ်ဆွေတို့ယနေ့ကျွန်တော်တို့ရဲ့တက်တာမှာဘယ်ကိုဘယ်လိုခြေလန်းလှမ်းနေသလဲ။ဘယ်ကိုဘယ်လိုခြေနေမျိုးနဲ့ယက်တည်နေသလဲဆိုတာကိုကျွန်တော်တို့ကိုယ်ကျွန်တော်သိဖို့ရန်အတွက်အရန်ရည်ကြီးပါတယ်။ဒီနေ့လူမျိုးနွယ်စုတွေအားလုံးကတော့ရှေ့တကပါလောကမှာပြီးခဲ့တဲ့ရက်တွေကတော့နောအေလက်ထက်ကနေမှစပြီးတော့စိုးညစ်ချင်းနေတဲ့အကြောင်းတွေကိုကြားနာခဲ့ပြီ။အဲဒီလိုစိုးညစ်တဲ့သူတွေအားလုံးတဲကနေမှတို့ရှင်ယုံကြည်ခြင်းအားဖြင့်ဘုရားသခင်ရဲ့ချစ်တော်ရတိုင်းလိုက်လျှောက်တက်ရှင်တဲ့အာဗြဟံကိုဘုရားသခင်ခေါ်တော်မူခဲ့တဲ့အကြောင်းအရာကိုဒီနေ့မှတို့ရှင်ကြည့်ရှုကြရအောင်။ယောမအောရစာခန်းကြီးလေးငယ်16မှာထို့ကြောင့်ဂရိတော်သည်ပညာတရားနှင့်ဆိုင်သောအမျိုးနွယ်တို့၌ပြည့်စုံသည်တမကအာဗြဟံ၏ယုံကြည်ခြင်းတရားနှင့်ဆိုင်သောသူတို့၌ပြည့်စုံလျက်အာဗြဟံ၏အမျိုးနွယ်အပေါင်းတို့၌ပြည့်စုံပြီးအကြောင်းကျေးဇူးတော်ကြောင့်ဖြောင်းမတ်ရာသို့ရောက်စေခြင်းကယုံကြည်ခြင်းတရားသို့သာအမိပြု၍ရောက်နိုင်၏ဆိုပြီးတော့ဖော်ပြထားပါတယ်။တမန်ကျမ်းသာကဘုရားသခင်ရဲ့အံ့ဩပွေသောဖန်ဆင်းခြင်းအကြောင်းအရာနဲ့အေဒင်ဥယျာဉ်ရဲ့လှပခြင်းအကြောင်းအရာများဖြင့်စတင်ဖွင့်ဆိုထားခဲ့ပါတယ်။ဒါပေမဲ့လည်းအပြစ်စတင်ဝင်ရောက်လာတဲ့ခါမှာအချိန်ကစပြီးတော့အရာအားလုံးကဘယ်ဘက်ကိုကူးပြောင်းသွားလဲ။အဆိုးဘက်ကိုကူးပြောင်းသွားခဲ့တယ်။ကဘာဦးကျမ်းရဲ့ပထမအခန်းကြီး12ခန်းမတိုင်မီအထိလေးလာတဲ့ခါမှာဖယားသခင်ကလူသားများကိုရေလွှမ်းမှုခြင်းအပြင်စေကြောခြင်းလူသားတို့ရဲ့မာမနထောင်လွှမ်းမှုတို့ကြောင့်ဘာဘလုံးရဲတိုင်းမှာတို့ရှင်လူသားတွေကိုအရရတ်တို့ဘာဖြစ်သွားလဲ၊ကွဲပြားစေခြင်းတို့ကိုကျွန်တော်တို့တွေးခဲ့ရပါတယ်။ကဘာကြီးကရှုပ်ထွေးနေပြီးတော့လူသားတို့ဟာလဲထိုးရှုပ်ထွေးမှုကိုမပြေနိုင်တဲ့ပြက်တရာတွေနဲ့ယင်ဆိုင်နေရတယ်။လူသားတို့ရဲ့တခုတည်းသောမျော်လင့်ချက်ကတော့ထိုးပြက်တနာကိုဘုရားသခင်ကလင်းမြန်စွာဖြည့်ရှင်းပေးဖို့ရန်ဖြစ်ပါတယ်။ဘုရားသခင်ရဲ့ကြံစီမှာတို့ရှင်ကြည်မာတဲ့လူမျိုးတစုအဖြစ်ဣသရေလနိုင်ငံကိုတည်ထောင်နိုင်ဖို့ရန်ထိုလူမျိုးများအဖြစ်ကယ်တင်ရှင်တဦးအသုံးပြုပြီးတော့ကမ္ဘာလူသားများအလုံးကိုကောင်းချီးပေးဖို့ရန်နဲ့ကယ်တင်ရန်ဖြစ်တယ်။ပထမဦးဆုံးအနေနဲ့ဘုရားသခင်ကအာဗြဟံကိုရွေးကောက်ခဲ့တယ်။အာဗြဟံသားဣသက်နဲ့သားယာကုပ်တို့ကိုလေးစားတိုက်တဲ့ရှေးပိုးပေးများအဖြစ်ဖော်ပြထားခဲ့ပါထိုပုဂ္ဂိုလ်တွေကဆိုရှင်ဘုရားသခင်ရဲ့ကြီးမြတ်တဲ့လူမျိုးနွယ်တွေရဲ့ပထမဆုံးမျိုးနွယ်များဖြစ်လာခဲ့ပါတယ်။လူတို့ရဲ့တက်တာမှာလည်းပြည့်စုံမှုမရှိခဲ့တာကိုတွေးကြရပါလိမ့်မယ်။သူတို့မှာဆိုရှင်အားနည်းချက်များရှိကြပါတယ်။အပြစ်ကျူးလွန်ခဲ့ကြတယ်။ဘုရားသခင်ကိုငြင်းဆန်ခဲ့ပူကြတယ်။ဒါပေမဲ့လည်းဘုရားသခင်ကသူတို့ကိုဆက်လက်ပြီးတော့အသုံးပြုခဲ့တယ်။ထိုအကြောင်းအရာနဲ့ပတ်သက်ပြီးတော့ကျွန်တော်တို့အတွက်ခွန်အားဖြစ်စေပါတယ်။ကျွန်တော်တို့ရဲ့အမားများကြောင့်ဘုရားသခင်ရဲ့အကြံစီဟာဘယ်တော့မှပြတ်မသွားပါဘူး။ဘုရားသခင်ကအဘယ်ကြောင့်ထိုတို့လှုပ်ဆောင်တာကိုကျွန်တော်တို့အံ့ဩမိကြပေးလိမ့်မယ်။ဘုရားသခင်ကဘာကြောင့်ကျွန်တော်တို့နဲ့အပြန်လန်သင်းမြတ်ဖို့ရန်သူ့ကိုယ်တိုင်လှုပ်ဆောင်ခဲ့တယ်လဲ။ကြီးမားတဲ့ရွေးလွှမ်းမှုချင်းကိုအဘယ်ကြောင့်နောက်တစ်ချိန်မပြုရတာလဲ။အဖြေတစ်ခုတည်းရှိပါတယ်။အဲ့ဒါကတော့ဘုရားသခင်ကသူ့ဖန်ဆင်းထားတဲ့လူသားအားလုံးကိုအမှန်တကယ်ချစ်တဲ့အတွက်ကြောင့်ဖြစ်ပါတယ်။မိတ်ဆွေကိုချစ်တယ်လို့ကျွန်တော်ကိုလည်းချစ်တယ်။ကဘာသူကဘာသားအားလုံးကိုဘုရားသခင်ကချစ်တယ်။နော်။ဒါကြောင့်ဘုရားသခင်ကချစ်တဲ့အတွက်ကြောင့်ဤနေရာမှာမိတ်ဆွေကိုယ်တိုင်ကအာယုံပြုရမယ့်အရာတစ်ခုကတော့ယုံကြည်ခြင်းပဲဖြစ်ပါတယ်။အာဗြဟံရဲ့ဖြောင်းမတ်ခဲ့တဲ့အဓိကအကြောင်းရင်းကတော့သူ့ရဲ့ယုံကြည်ခြင်းကြောင့်ဖြစ်တယ်။အာဗြဟံကဆိုချင်မိမိကိုယ်ကိုဘာကြောင့်ဘုရားသခင်ကရွေးကောက်ခဲ့သလဲဆိုတာကိုမသိခဲ့ပါဘူး။မိမိရဲ့မူလနေရာမှာမူလနေရာကနေမှခေါ်ထုတ်ပြီးတော့ဘယ်နေရာကိုပို့ဆောင်မယ်ဆိုတာလည်းမသိခဲ့ပါဘူး။သူသိတာကတော့ဘုရားသခင်ကသင့်အိမ်မှထွက်လို့ဆိုတဲ့စကားတခွန်းသာသူသိခဲ့တယ်။ထိုစကားကြောင့်ပဲသူအိမ်ကနေမှထွက်ခွာခဲ့တယ်။ဒါကြောင့်ယုံကြည်ခြင်းဆိုတာမိတ်ဆွေရဲ့ဘဝနဲ့ရင်းပြီးတော့ ဖျားသခင်အပေါ်တန်တရားမဲ့အနံကိုးစားခြင်းဖြစ်တယ်မိတ်ဆွေ။ဒါကြောင့်ဓမ္မသစ်ကျမ်းမှာဆိုရှင်တမန်တော်ရှင်ဘောလုကအာဗြဟံရဲ့ယုံကြည်ခြင်းကိုဥပမာပေးပြီးတော့ထိုယုံကြည်ခြင်းတိုင်းယေရှုခရစ်တော်ပေါ်မှာယုံကြည်လျက်မိမိရဲ့အသက်သခင်ကယ်တင်ပန်းရှင်ဖြင့်ကိုးစားရန်ဆိုပြီးတော့ယောမဩရစာခန်းကြီးလေးအငယ်16ကနေမှာ25မှာဖော်ပြတိုက်ထွန်းထားပါတယ်။ဒါကြောင့်ချစ်တော်မိတ်ဆွေတို့ထိုကဲတို့တော်ယုံကြည်ခြင်းမျိုးမိတ်ဆွေရတို့ရှင်လှမ်းခဲ့ပြီးပြီလား။ဖခင်သခင်ကတို့ရှင်ကျွန်တော်တို့ရဲ့ယုံကြည်ကိုးစားတိုက်တော်ဖခင်ဖြစ်တယ်။ဒါနဲ့ကျွန်တော်တို့ရဲ့ခြေလှမ်းကဘယ်ကိုလှမ်းတယ်လဲ။ကျွန်တော်တို့တက်တာကိုပြန်လှည့်ပြီးတော့စမ်းစစ်ပါ။အာဗြဟံကတို့ရှင်ဖခင်သခင်ကသူ့ရဲ့စီစိန်သူ့ရဲ့ရက်ရွာသူ့ရဲ့မျိုးတွေကနေမှထွက်ဖို့ရန်အတွက်ဖခင်သခင်အမိန့်ပေးခဲ့တယ်။သူ့အနေနဲ့ယုံကြည်ခြင်းအပြင်သူထွက်ခဲ့တယ်ယုံကြည်ခြင်းအပြင်ဘုရားသခင်နဲ့တူသူသွားလာခဲ့တယ်သူနဲ့တူပါရှိတဲ့သူကဘုရားပဲဖြစ်တယ်ဒီဘုရားကိုသူအားလို့ရှင်လုံးလုံးလျားလျားတန်တရားမဲ့ပြီးတော့သူ့ရဲ့ဘဝတတတစ်ခုလုံးကိုအံ့နံခဲ့တယ်ယနေ့ကျွန်တော်တို့ကလည်းဘာဖြစ်လဲဒီလောကကပါခီးမှာကျွန်တော်ရှောက်လန်းနေရတဲ့ခါမှာယနေ့ကျွန်တော်တို့ကိုးကွယ်တဲ့ဘုရားသခင်တံမှာကျွန်တော်ရဲ့အတ္တတစ်ခုလုံးကိုတန်တရားမဲ့ပါသွားနဲ့အံ့နံပြီးတော့ကျွန်တော်ဘာလုပ်လဲဖရားသခင်ရဲ့အလိုတော်တိုင်းလိုက်လျှောက်တက်ခြင်းပို့ဖရားသခင်ကိုယုံကြည်ကိုးစားဖို့ရန်အတွက်အရန်ရည်ကြီးပါတယ်။ဒါကြောင့်ယုံကြည်ခြင်းဟာကျွန်တော်တို့ရဲ့အသက်ပေးပါရှင်ဖြစ်တဲ့ကယ်တင်ပါရှင်ရဲ့ကိုကိုးစားဖို့ရန်အတွက်ဖြစ်တယ်။ဒါကြောင့်ယုံကြည်ခြင်းအပြင်ကျွန်တော်တို့ရဲ့အသက်တာမှာကယ်တင်ခြင်းရဖို့ရန်အတွက်သခင်ယေရှုခရစ်တော်အားကျွန်တော်တို့ရဲ့အသက်ပေးပါရှင်ဖြစ်တဲ့အတွက်ကြောင့်ကျွန်တော်တို့ဖရားသခင်ရဲ့လက်တော်ဝယ်ဆက်ကပ်အပ်နေပြီးတော့ကျွန်တော်ရဲ့ယုံကြည်ခြင်းကိုးစားခြင်းအပြင်ရှေ့ဆက်လက်ပြီးတော့အသက်ရှင်ကြပါစို့လို့အားပေးတိုက်တွန်းနေနေကုန်ချုပ်ပါလေ။ဒါချစ်တော်မိတ်ဆွေများအားလုံးယနေ့ကမ္ဘာလောကမှာဖခင်သခင်ကိုယုံကြည်ခြင်းအပြင်ကျွန်တော်တို့ရဲ့အသက်ပေးပါရှင်ကယ်တင်ရှင်ယေရှုခရစ်တော်လာတဲ့အခါမှာကျွန်တော်အားလုံးကဝမ်းပန်းတသာနဲ့ပျော်ရွှင်စွာနဲ့ကျွန်တော်တို့ရဲ့ရှောက်လန်းခဲ့တဲ့ခြေတော်ရာတိုင်းဖခင်သခင်ကကျွန်တော်တို့ကိုသိမ့်ဆည်းတော်မှာဖြစ်တဲ့အတွက်ကြောင့်ဝမ်းပန်းတသာနဲ့ခံယူနိုင်တဲ့သားသမီးများဖြစ်ဖို့ရတဲ့ယနေ့ဖခင်သခင်ဘက်မှာတစ္ဆာရှိသောယုံကြည်ခြင်းနဲ့ကျွန်တော်တို့ရဲ့တက်တာကိုတိဆောက်ကြပါစို့လို့အားပေးတိုက်တွန်းနေတဲ့ကိုချုပ်ပါတယ်။ချစ်တော်မိတ်ဆွေများအားလုံးပေါ်ဘုရားသခင်ကြွယ်ဝမြတ်ပြတ်စွာကောင်းချီးမင်္ဂလာတော်တော်ချပေးပါစေ။
Yeah, I'll be your light.
ဝင်ဘာ23ရက်နေ့မှာနိုဝင်ဘာ19ရက်အတွင်းမွေးနေ့ကျောက်တဲ့တော်တာရှင်များ Happy Birthday ပါရှင်နိုဝင်ဘာ23ရက်နေ့မှာနိုဝင်ဘာ19ရက်အတွင်းမွေးနေ့ကျောက်တဲ့တော်တာရှင်တွေကတော့နိုဝင်ဘာ16ရက်နေ့မှာမွေးနေ့ကျောက်တဲ့တော်တာရှင်က27မင်းကျောင်းလမ်းမှာဆာမတော်ဆူဟီလာရှိုင်းနိုဝင်ဘာ19ရက်နေ့မှာမွေးနေ့ကျောက်တဲ့တော်တာရှင်တွေကတော့အင်းစင်နန္ဒာမြိုင်လမ်းမှာမောင်အောင်ဦးနဲ့တီးတိမ်မြို့မှာနန်ကင်းကျန်းပသိမ်တနိဒန်လမ်းမှာမခင်မျိုးနွယ်နဲ့ပသိမ်မြတ်တို့မှာဆရာဦးစေးလွင်တို့ဖြစ်ပါရရှင်။နိုဝင်ဘာ17ရက်နေ့မှာမွေးနေ့ကျောက်တဲ့တော်တာရှင်ကတော့27မင်းကျောင်းလမ်းမှာမစင်မာမြင့်ဖြစ်ပါရရှင်။နိုဝင်ဘာ19ရက်နေ့မှာမွေးနေ့ကျောက်တဲ့တော်တာရှင်ကအမေရိကန်နိုင်ငံမှာပါစတာမမ်မရီထွန်းနဲ့ဩစတြေးလျနိုင်ငံမှာစောစိန်ယူရိုဖြစ်ပါရရှင်။နိုဝင်ဘာ20ရက်နေ့မှာမွေးနေ့ကျောက်တဲ့တော်တာရှင်တွေကတော့တောင်ကူမြို့ကုန်းမြင့်သာကျန်းသာကျောင်းမှာဆရာကျော်နေတီဦး၊မိုးကောင်းမြို့မှာဦးမင်းမောင်တို့ဖြစ်ပါရရှင်။နိုဝင်ဘာ23ရက်နေ့မှာနိုဝင်ဘာ29ရက်အတွင်းမွေးနေ့ကျောက်တဲ့တော်တာရှင်များအတွေ့ဒေသရှင်စောဝင်းလွင်တည်ဆိုထားတဲ့အလင်းစီမီဆိုတဲ့တခြင်းကိုမွေးနေ့လက်ဆောင်အဖြစ်ဖွင့်ပေးလိုက်ပြီနော
်ဒုံးတွေဟာလောကရဲ့အလင်းစီမီဘေဝံဒေလီတရားပြောဖို့ဆက်ကမဲ့ရှင်တင်ပြောလင်းခြင်းသာသနာတော်တွေဟုတ်ချတဲ့တပွေကောင်းများတဲ့လောကကိုထွန်းလင်းဘုရားပြည့်တဲ့ရေချင်းလေးများကိုခိမ့်သိမ့်ရင်လင်းနိုင်သည်များလင်းစေ။โอ้ကြောကြထွန်းလင်းကြမနိုင်မင်းမြစ်သားချောင်းကသက်တာရင်ပြောင်းလဲကစီလုံးချင်းနဲ့ဖွာလုံး။โอ้ကမ္ဘာကိုကြောကြယေရှုပြရတဲ့ပန်းပြလာမယ်
ဝင်နေကြရောက်တဲ့ဝင်းနေရှင်များခင်ဗျာရှောင်းလန်းခဲ့ပြီးတဲ့အတ္တတာမှာဖះရှင်ကာကွယ်ဆောင်ရှောက်ခဲ့တယ်လို့ဒီကနေ့ဝင်းနေချိန်ရစပြီးလာမယ့်ဝင်းနေရက်ပေါင်းများစွာမှာလဲစိတ်ချမ်းသာခြင်းကိုကျဲမာခြင်းလူဉ္စဏ္ဍများနဲ့ပြည့်ဝခြင်းဖြင့်ဖះရှင်ကောင်းချီးပေးပါစေလို့ကျွန်တော်တို့မျော်လင့်ခြင်းအတန်အဖွဲ့သူအဖွဲ့သားများကစုမှုန်ကောင်းတောင်းလိုက်ပါတယ်ခင်ဗျာတောတာရှင်များခင်ဗျာဝင်းနေတစ်ချင်းလက်ဆောင်အစီအစဉ်ကိုအပတ်စဉ်တောက်ကြနေတိုင်းမှာထုတ်လင့်ပေးနေပါတယ်ခင်ဗျာ
တောတာရှင်များရှင်ဒီစီစဉ်မှာမွေးနေ့တဲ့ချင်းတောင်းဆိုချင်တယ်ဆိုရင် AWR မျော်လင့်ခြင်းတန်စာရိုက်တက်တာအမှန်989ဘိုဟိုစာတိုက်ကြီးရန်ကုန်မြို့သို့လိမ့်မှုပြီးဆက်သွယ်တောင်းဆိုနိုင်ပါတယ်ရှင်ဒီစီစဉ်မှာမွေးနေ့တဲ့ချင်းတောင်းဆိုချင်တယ်ဆိုရင်တော့ဖုန်းနံပါတ်က3996868669တို့ဆက်သွယ်၍တောင်းဆိုနိုင်ပါတယ်ရှင
်မွေးနေ့ချင်းကယောင်ရှိ
စီစံထက်တဲ့ဆေးပင်များကဏ္ဍမှာကောရခပင်ရဲ့ဆေးဘက်ဝင်ပုံကြောင်းလေးကိုကျမအေလေးကတင်ဆက်ပေးသွားမှာဖြစ်ပါတယ်ရှင်။ကောရခသည်ဟာမြေရှိခန့်နယ်ပင်တစ်မျိုးဖြစ်ပါတယ်။ကောရခပင်မှာခိုင်မာတဲ့ပင်စီရှိပါတယ်။ကောရခအရွက်ဟာအသေးပုံသဏ္ဍာန်ရှိပြီးကောရခပင်ရဲ့ပန်းပွင့်လေးတွေကတော့အဖြစ်အောင်ပွင့်ငယ်လေးတွေဖြစ်ပါတယ်ရှင်။အဲ့ဒီအဖြစ်အောင်ပွင့်ငယ်လေးတွေကနေဘဲဥပုံစိမ်းရောင်ကောရခသည်တွေကိုသီးပါတယ်ရှင်။ကောရခပင်ရဲ့ဆေးဘက်ဝင်တဲ့အစိပ်ပိုင်းလေးတွေကတော့ကောရခအရွက်နဲ့မြေရှောင်းအမြစ်တို့ပဲဖြစ်ပါတယ်ရှင်။ကောရခပင်ကနေစင်းနီဖော်ဆက်ပုံနဲ့ဆေးသားပုံစင်းညွန်းလေးကိုဖော်ပြပေးလိုက်ချင်ပါတယ်ရှင်။ကောရခအရွက်၆၃လေးရွက်ကိုရင်းနှင်းတောက်ရီခွက်တစ်ခွက်စာနဲ့ရောပြီးစိမ့်လိုက်ရင်ကောရခစိမ့်ဆေးရည်ကိုရရှိနိုင်ပါတယ်ရှင်။ဆေးတစ်ခါတောက်ရင်တောက်ရီခွက်ရဲ့တဝက်တစ်နေ့၃ချိန်ကနေ၄ချိန်အထိတောက်ပြီးမဲ့ဆိုရင်တော့သွေးတိုးကြစေကတလိပ်ကိုပြိုစေနိုင်တယ်ဆိုတာကိုပြောကြားပေးရင်ကောရခအပင်ရဲ့ဆေးဘက်ဝင်ပုံနဲ့ဆေးသားပုံစင်းညွန်းလေးကိုဖော်ပြပေးလိုက်ရပါတယ်ရှင်။တော်တော်ရှင်များရှင်စီစွန်းထက်တဲ့ဆေးပင်များကဏ္ဍမှာကောရခအပင်ရဲ့ဆေးဘက်ဝင်ပုံအကြောင်းလေးကိုကြားသိခဲ့ရသလိုနောက်လာမယ့်အချိန်မှာလည်းဘယ်လိုဆေးဘက်ဝင်တဲ့အပင်တွေရဲ့အကြောင်းကိုတင်ဆက်ပေးအောင်မလဲဆိုတာကိုစောင့်မျှော်နှားဆင်အားပေးကြပါအောင်ပါရှင်။တော်တော်ရှင်များယောဂဗေယအပေါင်းမှာကင်းမွေးနိုင်ကြပါစီရှင်။
ကြည့်ကိုကျူပြုတ်နေတဲ့စိဘဝေပင်များရှိတဲ့ကြောင့်ဒီမယားပင်မဲ့မြဲပင်တော့အာနိသင်ရှိနေတဲ့ပင်နင်းတော်တဲ့ဒီယုံမှုလေးဟာစိဘဝမှာတဲ့ကျမ္မာဖို့တူလင်းလာကြည့်ပါတည်းဝတ်တပင်လေးတွေကိုကပါကြည့်ကပေးလာတုံးကြည့်ဝရံတွန်းစိနေတွေကိုလေးလာကလေးအုံချကြည့်ပါလား
လည်းရတောင်းညွခရစ်တော်သာသနာထုံးထုံးစေဖို့ရာဒီရာခဏတန်းတောင်းစဉ်ခဏသွေးကြုံလာလို့နေတာပေါ်သာများတွေ့ပါရှိဝေရခင်ခရင်များထင်ရှားရှိသင်ပါသူဒီပါလည်းရတောင်းညွခရစ်တော်သာသနာထုံးထုံးစေဖို့ရာทีราคนะตันจองซินคนะตวยจอลวงเฮราโคซาเมียจิปาชีกูยิคินปะยีเมียทิชาชีเดคาบูมิเนตะเนียมาลีกะเปียงสะลิเปียงเมียงมะเลมะกาตีแย่เลวทุโดวิธีฉิผิดปิยามีคริตตองก็ตีจ้วนสู่ด้วยเลยอะเพชขอเสียมณีซ้อนเลยเนสวยคริตตองก็ตีจ้วนสู่ด้วยเลยอะเพชขอเสียมณีซ้อนเลยเนสวยยูเรนผิดနိုင်ငံจ้าพยามยาเยลุทําล้วยสิชินเมยูยามะติสิยูตาลนาคิชิ
ဘုရားရှင်များရှင်ကျမတို့ရဲ့ဗျာဒိတ်တော်စပေးစာယူတင်နန်းဌာနမှာအောက်ပါတင်ဒားများကိုပို့ချပေးလျက်ရှိပါတယ်ရှင်တင်ဒားများမှာဆိဒ္ဓတုခရှာဖွေခြင်းခရစ်တော်၏အသက်တာနှင့်ទုံတင်ကြမြတဘာဝတရား၏ဆရာဝန်ရှိပါကျမ်းမာခြင်းနှင့်အသက်ရှိခြင်းသင်နှင့်သင်ကြမာ၏ရှာဖွေတွေ့ရှိခြင်းလမ်းညွန်သင်ခန်းစာများဖြစ်ပါတယ်ရှင်တင်ဒန်းအလုံးဟာအခမဲ့တင်နန်းတွေဖြစ်ပါတယ်ဖြစ်ဆိုပြီးတဲ့သူတိုင်းကိုဂုံပြုလွှာချီးမြှင့်ပေးမှာဖြစ်ပါတယ်ရှင်
တော်တာရှင်များခင်ဗျာဓာတိတော်အတန်းစာပေးစာယူဌာနကိုဆက်သွယ်ခြင်းနဲ့ဆိုရင်တော့ ဆက်သွယ်ရမယ့်ဖုန်းနံပါတ်ကတော့39 656 296 336နဲ့39 98 316 694ကိုဆက်သွယ်နိုင်ပါတယ်။ဒါ့အပြင်အသံစာပေးစာဥထာဏာကိုအီးမေးလ်နဲ့ဆက်သွယ်ချင်တဲ့ဆိုရင်တော့ lalrawngbawla@gmail.com ကိုဆက်သွင်းနိုင်ပါတယ်။ဓာတိတော်အတန်းစာပေးစာဥထာဏာကို Facebook နဲ့ဆက်သွင်းနေဆိုရင်တော့ SOESANDAR Facebook အကောင့်မှာဆက်သွင်းနိုင်ပါတယ
်။ AWR မျော်လင့်ခြင်းအတန်ကိုအားပေးနေတယ်သောတာရှင်များရှင်။မျော်လင့်ခြင်းအတန်မှာအကြောင်းအရာတွေကိုပုံမသိရှိပြီးဖုန်းနဲ့ဆက်သွယ်လိုပါက39 253 3926 429နောက်ထပ်ဖုန်းတစ်လုံးအနေနဲ့39 688 464 689ကိုဆက်သွယ်နိုင်ပါတယ်ရှင်
။ AWR မျော်လင့်ခြင်းအတန်ကိုအားပေးနေတဲ့သွတ်တာရှင်များခင်ဗျာ။မျော်လင့်ခြင်းအတန်ကအကြောင်းအရာတွေကိုပုံမသိရှိလိုပြီးတော့ဖုန်းနဲ့ဆက်သွယ်လိုမယ်ဆိုရင်တော့39 253 3926 429နဲ့39 688 464 689ကိုဆက်သွင်းနိုင်ပါတယ်
။သွတ်တာရှင်များရှင်KSTA အာကခွန်ကျွန်းမှာ AWR မျိုးလင့်ချင်းအတံမြန်မာအစီအစဉ်များကိုအတံလွှင့်ခဲ့ခြင်းဖြစ်ပါတယ်ရှင
် AWR မျိုးလင့်ချင်းအတံကိုနာတော်တာဆင်ခဲ့ကြတော့တော်တာရှင်အရောက်တိုင်းပုံမှာဖျားသခင်ရဲ့ကြွယ်ဝစွာသောကောင်းကြီးမင်္ဂလာတက်ရောက်ပါစေကိုစိတ်နှပြချမ်းမွှေးလန်းကြပါစေ ဂျေဇုတင်ပါတယ်ခင်ဗျာ